Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။ VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်အောင်လူကဒီညနေနားဆင်မဲ့သတင်းတွေမှာတော့စီးရဲနယ်ကဆုတ်ခွာလာတဲ့ American တပ်ဖွဲ့တွေအီရတ်ကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့ American ကာကွယ်ဝန်ကြီးဒီကနေ့ဗဂရက်မြို့တော်ကိုရုတ်တရက်ရောက်လာပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုသမဂ္ဂမဟာမင်းကြီးရော UNHCR ရုံးချုပ်အပြင်မှာစီးရဲနယ်ကကတ်လူမျိုးတယောက်ကိုကိုကိုမီးရှို့ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍအသီးသီးမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်ရေးနဲ့ဆိုင်တဲ့ပညာပေးဟောပြောပွဲတစ်ခုကိုတကုံတက်ကတူမှာဒီကနေ့ကျင်းပခဲ့ပါတယ်
ကျမကသူတို့စီသူတို့လေးတွေကိုနားလည်စေချင်တာကပေါ့နော်သူတို့ရဲ့အသံသူတို့ရဲ့စိတ်ဝင်စားချက်တွေသူတို့ရဲ့လုပ
်မြန်မာຫນွယ်ဘွားအမေရိကန်အမျိုးသမီးအငင်းစားဒုတိယပုံမှုကြီးဒေါက်တာမီမီဝင်းဘတ်ပြောသွားတာပါဒီသတင်းပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီလိုသတင်းလွှာနဲ့အတူတခြားစိတ်ဝင်စားစရာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွေးပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင
်။စီးရဲနိုင်ငံမြောက်ပိုင်းကမကြသေးခင်တုန်းကပဲပြန်လည်ဆုတ်ခွာလာတဲ့ American တပ်ဖွဲ့တွေအီရတ်နိုင်ငံကိုရောက်လာကြတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့ American ကာကွယ်ရေးဝန်ကြီး Mark Esper ဒီကနေ့ Bagram မြို့ကိုရုတ်တရက်ရောက်လာပါတယ်။American တပ်ဖွဲ့ဝင်9000လောက်ရှိနေတဲ့အီရတ်နိုင်ငံအနောက်ဘက်ကို American တပ်ဖွဲ့ဝင်900လောက်ထပ်မံရောက်ရှိလာတာပါ။ဝန်ကြီး Esper ကတော့နောက်ထပ်ရောက်လာတဲ့တပ်ဖွဲ့တွေအနေနဲ့အီရတ်နိုင်ငံကာဝေးရေးနဲ့စီးရဲနိုင်ငံအတွင်းက IS အစ္စလာမ်ချင်းဖက်ဝါရီတွေကိုချိန်မုံမဲ့စစ်ဆင်ရေးတွေအတွက်တာဝန်ပေးမှဖြစ်ကြောင်းပြောဆိုထားပါတယ်။ဒါမှမဟုတ် American တပ်ဖွဲ့တွေတပ်ဆော့ကိုခွင့်ပြုချက်ပေးမထားတဲ့အကြောင်းအီရတ်ဆိုးရတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ American ကာဝေးဝန်ကြီးကတော့American တပ်ဖွဲ့ရဲ့နောက်ဆုံးခီးစဉ်ဟာနေရက်ပြောင်းမှုသာဖြစ်တဲ့အကြောင်း Saudi Arabia နိုင်ငံခီးစဉ်မှာပြောဆိုထားပါတယ်။စီးရဲနိုင်ငံမြောက်ပိုင်းက American တပ်ဖွဲ့ရဲ့အားလုံးနီးပါးပြန်လည်ရုပ်သိမ်းမှုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်မှာပဲ American သမ္မတ Donald Trump ကရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်
။ Switzerland နိုင်ငံ Geneva မြို့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရုံးချုပ်အပြင်မှာ Syria ကလူမျိုးတရားကိုကိုကိုမီးရှို့ခဲ့ပါတယ်။သူ့ကိုမီးလောင်ဒဏ်ရာရအထူးကူတဲ့လူဇန်းမျိုးကလူဇန်းတက္ကသိုလ်ဆေးရုံကိုရဟတ်ရင်နဲ့ခေါ်သွားပြီးကုသပေးနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျာမနီနိုင်ငံမှာနေထိုင်သူအသက်32နှစ်အရွယ်ဆီးရီးယားကလူမျိုးတယောက်ဖြစ်ကြောင်းနဲ့သူဘာကြောင့်ကိုကိုကိုမီးရှို့ရတယ်လဲဆိုတာလက်ရှိအခြေအနေမှာမေးလို့မရသေးပေမဲ့နိုင်ငံရေးကြောင့်ဖြစ်နိုင်ကြောင်းဂျနီဗာမြို့ရဲတပ်ဖွဲ့ပြောခွင့်ရသူကသတင်းတောက်တွေကိုပြောပါတယ်။ဆီးရီးယားမြောက်ပိုင်းမှာအမေရိကန်တပ်တွေရုတ်သွားတာကြောင့်ကတ်လူမျိုးတွေထိ ंछ ုပ်ထားတဲ့ဒေသတွေကိုတူရကီတပ်တွေဝင်ရောက်ဖို့လမ်းပွင့်သွားတဲ့အခြေအနေမှာအခုလိုမျိုးဆီးရီးယားကတ်လူမျိုးတယောက်ကိုကိုကိုမီးရှို့မှုဖြစ်တာပါ။မီးရှို့ပြီးတော့ UNHCR ရုံးချုပ်အဆောက်အဦတွေကိုဝင်ဖို့ကြိုးစားစဉ်လုံခြုံရေးကတားဆီးမီးငြိမ်းတက်ခဲ့တယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။ဒီဖြစ်ရအတွက်စိတ်မကောင်းတုံ့နှုတ်ရတယ်လို့လည်းသူကပြောကြားခဲ့ပါတယ်
။ American သူတမန်တော်ဂျိုးဘိုင်ဒန်တို့တားဖတ်တဲ့ Democrat Party ကိုစုံစမ်းစစ်ဆေးဖို့လူသိရှင်ညာကြီးညာမှသာ Ukraine နိုင်ငံကိုစစ်ရေးအကူအညီပေးဖို့တမန်အင်ပြိုတို့ကညွှန်ကြားခဲ့တဲ့အကြောင်း Ukraine နိုင်ငံဆက်ရ American ယာယီတမန်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ Trump ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွတ်တော်မှာမနေ့ကတည်းကပိတ်ချမ်းနိုင်ရမှာတမန်ကြီးဝီလျံဒီလန်ရဲ့ပြောဆိုချက်ဟာယူကရိန်းနဲ့ပတ်သက်လို့ဘာတစ်ခုမှအပေးယူလုပ်တာမရှိကြောင်းတမန်ရဲ့ပြောကြားချက်နဲ့တော့ကွဲလွဲနေပါတယ်။ရှေ့လာမဲ့ရွေးကောက်ပွဲမှာတမန်လောင်းဖြစ်ရှင်ပြိုင်မှုကြိုးစားနေတဲ့ Biden နဲ့ Democrat Party ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းအတွက်အရေးကြီးလိုအပ်နေတဲ့စီးရဲကူညီကိုစိုင်းငံ့ထားတာဟာယူတုတဲ့လိုရဖြစ်ယူဆတဲ့အကြောင်းလဲအချင်းချင်းပြောခဲ့တာပါ။ဥရောပသမ္မတ EU ဆိုင်ရာ American တမန်ကြီးနဲ့ပြည်ထောင်စုတွင်ပတ်ထဲမှာပဲလွတ်တော်မှာထွက်ဆိုခဲ့တဲ့တမန်တော် Trump ရဲ့မဲဆွယ်ပွဲအလူရှင် Gordon Sondland တို့လည်းတယ်လီဖုန်းကနေစကားပြောဆိုခဲ့တဲ့အကြောင်းတမန်ကြီးကကြားနာပွဲအစမှာပဲပြောဆိုခဲ့တာပါတယ်လီဖုန်းပြောဆိုချိန်မှာဒုတိယမဟာ Biden ရဲ့တားဖြစ်သူဘုတ်ဖွဲ့ဝင်ဖြစ်တာဝန်ယူထားတဲ့ Ukraine တန်းဝေကုမ္ပဏီရဲ့လက်ပေးလက်ယူမှုဆွဆွဲခြင်းနဲ့2016 American တမန်တော်ရွေးကောက်ပွဲကိုကြောင်းဝင်နောက်ရှေ့ရမှာ Ukraine နိုင်ငံနဲ့ပတ်သက်နေတဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးဖို့ Ukraine တမန်တော်ကလူသိရှင်ကြားကြီးညာဖို့အတွက်တမန်တော် Trump ကလူလာကြောင်းပြောဆိုခဲ့တယ်လို့လည်းထွက်ဆိုသွားပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်ဝန်ကြီးချုပ်တို့ရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီမှုတွေကိုပါလီမန်မှာအတူပြုချက်ရဖို့ဆောင်ရွက်မှုတွေရထားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြားခဲ့ပြီးတဲ့နောက်မှာ EU ခေါင်းဆောင်တွေအနေနဲ့ဗြိတိန်နှုတ်ထွက်ရက်ကိုနောက်ဆုတ်ပေးတဲ့နယ်လို့ဥရောပကောင်စီဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။စာမျက်နှာတရားကျော်ရှိတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုမူအားဖြင့်လက်ခံမယ်လို့ဗြိတိန်လွှတ်တော်အမတ်တွေကသဘောတူခဲ့ကြပြီးမြဲအမြန်ဆုံးလက်ခံအတည်ပြုဖို့ညှင်းဆန်ခဲ့ကြပါတယ်။အဲဒီနောက်ပါလီမန်မှာအတည်ပြုနိုင်ရေးဆောင်ရွက်မှုတွေကိုရထားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောကြားခဲ့တာပါ။ဗြိတိန်နိုင်ငံနှုတ်ထွက်ဖို့တတ်မှတ်ရက်က၈ရက်လောက်သာကျန်တော့တာကြောင့်သဘောတူညီမှုမရဘဲနှုတ်ထွက်သွားမယ့်အခြေအနေမရောက်အောင်လို့နှုတ်ထွက်ရက်ကိုဆိုင်းပေးတဲ့နယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကတိုက်တွန်းခဲ့ပါတယ်။နှုတ်ထွက်ရက်နောက်ဆုတ်ပေးဖို့ဗြိတိန်ရဲ့တောင်းဆိုမှုကို EU 28နိုင်ငံဘက်ကလက်ခံတင်တယ်လို့သူက Twitter လူမှုကွန်ရက်ပေါ်မှာအကြံပြုခဲ့ပါတယ်။ Johnson အဆိုရကတော့ရက်အကြာကြီးနောက်ဆုတ်တာမျိုးကိုမလိုလားပါဘူး။နှုတ်ထွက်ရက်ကိုဇန်နဝါရီ31ရက်အထိဆိုင်းထားဖို့နဲ့တကယ်လို့နှုတ်ထွက်ရေးသဘောတူညီမှုတွေကိုဒီထက်အချိန်ဆအတည်ပြုနိုင်ရင်အဲ့ဒီရက်ကိုပြောင်းနိုင်ဖို့ဝန်ကြီးချုပ် Johnson က EU ကိုတောင်းဆိုထားတာပါ။ဗြိတိန်ပါလီမန်ကတော့ဇန်နဝါရီ31ရက်အထိနောက်ဆုတ်ချင်ပါတယ်။တကယ်လို့ EU ဘက်ကဇန်နဝါရီ31ရက်အထိနောက်ဆုတ်လိုက်မယ်ဆိုရင်အထွေထွေညီလာခံကိုအချိန်ဆကျင်းပမယ်လို့ဝန်ကြီးချုပ်ယုံကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။
ဒီရေအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့မြောက်ကိုရီးယားဆက်စပ်ညီနိုင်သူတွေရဲ့မကြတဲ့ရင်ကတွေ့ဆုံမှုတွေဟာနှစ်သာရရှိပြီးမျှော်လင့်ထားတာတဲ့အချင်းချင်းကြဆွေးနွေးဖြစ်ခဲ့တဲ့အကြောင်းဆွေရင်တမတ်တူကပြောဆိုလိုက်ပါတယ်ဆွေရင်ထူးတန်တမန်ကန်ဟက်စတရဲ့ပြောဆိုချက်ဟာအော်တိုဘာလဆန်ကစတော့ဟောင်းမြို့မှာတွေ့ဆုံမှုအတွင်းအမေရိကန်ဘက်ကဆွေးပြချက်အသစ်တွေတင်ပြနိုင်တာမရှိခဲ့ဘူးဆိုပြီးမြောက်ကိုရီးယားကဆွဆွဲပြောဆိုထားတာနဲ့တော့ကွဲလွဲနေတာပါအမေရိကန်နဲ့မြောက်ကိုရီးယားကြားတွေ့ဆုံမှုဟာနိုင်ရင်နဲ့ချီချမြင့်ခဲ့ပြီးမယံမနာဆွေးနွေးခဲ့ကြတဲ့အကြောင်းထူးတန်တမန်ကတောင်ကိုရီးယားနိုင်ငံဆိုးမျိုးတို့ကအခမ်းအနားတစ်ခုအတွင်းဒီနေ့ပဲပြောလိုက်တာဖြစ်ပါတယ်။တရင်းနှစ်ပတ်အတွင်းနောက်ဆက်တွဲဆွေးနွေးဖို့ဆွေရင်နိုင်ငံရဲ့ဖိတ်ကြားချက်ကိုမြောက်ကိုရီးယားကလက်မခံတဲ့အတွက်ဆွေးနွေးမှုတွေပေါ်တတိနဲ့အကောင်းမြင်သဘောထားရမှာဖြစ်တဲ့အကြောင်းလည်းထူးတန်တမန်ကပြောဆိုခဲ့တာပါ။အမေရိကန်ကတော့ဆွေးနွေးမှုတွေကကောင်းမွန်ကြောင်းတွေ့ဆုံမှုအပြီးမှာပြောဆိုထားသလိုဆက်လက်တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းလည်းပြောဆိုထားပါတယ်။
ဟောင်ကောင်မှာလူမှုဆန္ဒပြပွဲကြီးတွေစတင်ဖြစ်လာစေခဲ့တဲ့အငင်းပွားစရာဥပဒေချမ်းကိုအာဏာပိုင်တွေတရားဝင်ပြန်ရုပ်သိမ်းလိုက်ပါပြီ။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရေးအဆိုပြုတဲ့ဥပဒေချမ်းကြောင့်လူမှုအတိုင်းဝိုင်းထဲမှာပဋိပက္ခဖြစ်ရတဲ့အတွက်ဒီဥပဒေချမ်းကိုဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကဆိုင်းငံ့ထားပြီးဖြစ်ကြောင်းနဲ့အခုတော့ဥပဒေချမ်းကိုတရားဝင်ရုပ်သိမ်းတယ်လို့လုံခြုံရေးဝန်ကြီးဂျွန်လီကလွှတ်တော်မှာဒီကနေ့ကြေညာခဲ့ပါတယ်။ဒီဥပဒေချမ်းကြောင့်တရုတ်ပြည်မကြီးအစိုးရရဲ့ထိန်းချုပ်မှုဟောင်ကောင်မှာတဖြည်းဖြည်းပိုများလာနေပြီလို့ဆိုပြီးဂျွန်လာတဲကစားလို့ထောင်တောင်းချီတဲ့ဟောင်ကောင်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတာပါ။ဆန္ဒပြပွဲတွေအချိန်မြင့်လာချိန်မှာအုပ်ချုပ်ရေးမှူးကယ်ရီလမ်းကဥပဒေချမ်းကိုဆိုင်းငံ့ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆက်လက်တောင်းဆိုနေကြပါတယ်။ဒီဥပဒေချမ်းကိုရုပ်သိမ်းရေးအပါအဝင်ဆန္ဒပြသူတွေဘက်ကအချက်၅ချက်ကိုတောင်းဆိုထားတာပါဥပဒေချမ်းကိုတရားဝင်ရုပ်သိမ်းကြောင်းမကြေညာခင်နိုင်ပိုင်းအလိုမှာပဲထိုင်ဝမ်မှာလူတက်မှုနဲ့အလိုရှိနေတဲ့ဟောင်ကောင်အမျိုးသားချန်တောင်ကိုင်းကိုဟောင်ကောင်အချင်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်ငွေမဲခဝါချမှုထောင်ထက်ပြည့်သွားလို့ပြန်လွှတ်ပေးလိုက်တာပါဒါပေမဲ့ထိုင်ဝမ်မှာသူ့ရဲ့ကိုယ်ဝန်ဆောင်ရီးစားကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထိုင်ဝမ်ကအလိုရှိနေတာပါသူရဲ့အမှုကြောင့်ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းကိစ္စလူသိများပြီးတော့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်းနေရာမှာဂျားဖြတ်ကောင်းဆောင်တယောက်နဲ့အစားထိုးဖို့တရုတ်ပြည်မကြီးအစိုးရကစီစဉ်နေတယ်လို့ Financial Times သတင်းစာကြီးမှဖော်ပြပါတယ်။ဆန္ဒပြသူတွေတောင်းဆိုနေတဲ့အတိုင်းအုပ်ချုပ်ရေးမှုကိုဖယ်ရှားတာမျိုးမဖြစ်အောင်လို့ဟောင်ကောင်အခြေအနေတွေတည်ငြိမ်အောင်တရုတ်ကောင်းဆောင်တွေကအချိန်ဆောင်နေကြောင်းသတင်းစာထဲမှာရေးသားထားပါတယ်။
လီဗျားနိုင်ငံထရီပိုလီမြို့တော်ကိုထိန်းချုပ်နိုင်ရေးကြိုးပမ်းခဲ့ရတဲ့လက်နက်ကင်အဖွဲ့အစည်းတွေဟာဆေးရုံမှမြောက်တဲ့လူရက်တွေကိုကျူးလွန်မှုရှိတဲ့ထောက်ထားတွေကိုရရှိထားတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။အရသားတွေကိုထိန်းချုပ်ပြီးပြစ်မှတ်ထားတာလူနေရပ်ကွက်တွေမှာပောက်ခွဲပစ္စည်းတွေတုံးပြီးတိုက်ခိုက်ခဲ့တာတွေလို့ထိခိုက်သေးချေတာကိုလက်အင်ကဆုံးရှုံးတာတွေရှိခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့အစိုးရကစားမှာဖော်ပြခဲ့တာပါ။ကွယ်လွန်သူလီဗျားကောင်းဆောင်ဟောင်းဂရာဖီလက်ကက်ကရော့ကက်တွေကအစခင်မီအဝေးထိန်း drone ရင်တွေအစုံနက်နက်ပေါင်းစုံကိုတုံးတိုက်ခိုက်ခဲ့တဲ့အတွက်အရသားတွေအများအများထိခိုက်သေးချေတာဆေးရုံမှုမြောင်းနိုင်တဲ့အကြောင်း Amnesty International ရဲ့အကြီးအကဲအကြံပေး Brian Kastner ကလည်းပြောဆိုထားပါတယ်။
ဗြိတိန်နိုင်ငံအရှေ့တောင်ပိုင်း Access နဲ့ Grace မြို့ကဝါတာဂလိတ်ဆက်မှုဇုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာလူသေအလောင်း39လောင်းကိုတွေ့ရှိခဲ့ပါတယ်။သေဆုံးသူတွေကလူကြီး38ယောက်နဲ့ဆယ်ကျော်သက်တယောက်ဖြစ်ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြောက်ပိုင်းအိုင်ယာလန်နယ်ကအသက်25နှစ်အရွယ်ရင်မောင်းကိုလူသတ်မှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်။သေဆုံးသူတွေဘယ်သူဘဝဖြစ်တယ်ဆိုတာပထမဦးစားပေးစုံစမ်းနေတယ်လို့ရဲကပြောပါတယ်။ကုန်တင်ကားကြီးကိုအရေးပေါ်တုံ့ပြန်သူတွေကစတင်တွေ့ရှိခဲ့တာပါ။Access နဲ့ရဲတပ်ဖွဲ့ရဲ့အပြောအရဘူလ်ဂေးရီးယားနိုင်ငံကလာတဲ့ဒီကုန်တင်ကားဟာဗြိတိန်နိုင်ငံအနောက်ဖက်ဝေလာနယ်တွေကအန်ဂယ်စီကျွန်းရဲ့စိတ်ကမ်းဘက်ကနေစနေနေ့တုန်းကဝင်လာခဲ့တာပါ။စိတ်မကောင်းစရာဖြစ်ရတဲ့အင်မတန်တုန်လှုပ်ခဲ့ရတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောကြားပါရယ်။ဘူလ်ဂေးရီးယားနိုင်ငံဘက်ကလာတဲ့ကုန်တင်ကားဟာနိုင်ငံအနောက်ဖက်ကဟိုလီဟက်စိတ်ကမ်းကနေပတ်ဝင်လာတာကပုံမှန်မဟုတ်ဘူးလို့မြောက်ပိုင်းအိုင်ယာလန်နယ်ရဲ့ကုန်တင်ကုန်ပို့လုပ်ငန်းအသင်းတာဝန်ရှိသူကပြောပါရယ်ဟိုလီဟက်စိတ်ကမ်းဟာဗြိတိန်အရှေ့တောင်ဘက်မှာရှိတဲ့ဒိုဗာစိတ်ကမ်းပြီးရင်တော့ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အလို့အများဆုံးစိတ်ကမ်းဖြစ်ပါရယ်ရှင
်ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍအသီးသီးမှာအမျိုးသမီးတွေရဲ့ပါဝင်မှုအထူးသဖြင့်ဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်မှုအပိုင်းမှာအားနည်းနေတာကြောင့်အဲ့ဒီနေရာတွေမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်လာရေးနဲ့ဆိုင်တဲ့ပညာပေးဟောပြောပွဲတစ်ခုကိုမြန်မာနွေဘွားအမေရိကန်အမျိုးသမီးငင်းစာဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကဦးဆောင်ပြီးတော့ဒဂုံတက္ကသိုလ်မှာဒီကနေ့ကျင်းပခဲ့ပါတယ်။အပြည့်အစုံကိုတော့ဟောပြောပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်။
ပြည်ထောင်ငင်းညာရေးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့လက်ရှိကာလမှာအမျိုးသမီးတွေရဲ့ပါဝင်မှုပိုပြီးအရေးကြီးလာနေကြောင်းအမျိုးသမီးအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးလှည်လာသူတွေကထောက်ပြပြောဆိုနေကြတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်ကျော်ဟာအမျိုးသမီးတွေဖြစ်တာကြောင့်ငင်းညာရေးနဲ့တန်းပြုပြည်ပြုအရေးတွေမှာသူတို့ရဲ့သဘောထားအတန်တွေပါမလာခြင်းဟာ90ရာခိုင်နှုန်းရဲ့သဘောဆန္ဒတွေလှည့်ဟင်းတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။ဒါကြောင့်လဲမြို့သမီးတွေရဲ့ဆွမ်းဆောင်ရည်မြင့်မားပြီးဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာပို့ပြီးပါဝင်လာနိုင်အောင်ရည်ရွယ်ပြီးတော့ဒီကနေ့တကုံတက္ကသိုလ်မှာတက္ကသိုလ်ဆရာဆရာမတွေနဲ့အကြောင်းသူအကြောင်းသားတွေအတွက်ဟောပြောပွဲတွေပြုလုပ်ပေးတာလို့မြန်မာနွယ်ဘွားအမေရိကန်အမျိုးသမီးဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကပြောပါတယ်
။ကျမကသူတို့လေးတွေကိုနားလည်စေချင်တာကပေါ့နော်။သူတို့ရဲ့အတန်သူတို့ရဲ့စိတ်ဝင်စားချက်တွေသူတို့ရဲ့လုံနိုင်တဲ့အရေးချင်းတွေကအရန်တန်ဖိုးရှိတယ်လို့ကျမပြောချင်တာပါ။ဘာလို့လဲဆိုတော့တခါလေကြလို့ရှိရင်ထုံးတန်းစနစ်အရာမြန်မာထုံးတန်းစင်လာရတခါလေကြအမျိုးသမီးတွေကိုအတံမထွက်ဖို့အမြဲတမ်းတိုက်တွန်းတာတွေရှိနေတယ်ဆိုတော့ကလေးတွေကတခါလေကျနေအဲ့လိုခံစားရတဲ့အခါကျသူတို့ကိုယ်၌သူတို့ရဲ့အတံဆိုတာသူတို့ရဲ့အတွေ့အကြုံတွေသူတို့ရဲ့ခံစားချက်တွေကတိတ်ပြီးတော့တန်ဖိုးမရှိဘူးလို့သူတို့ထင်သွားကြတယ်အဲ့ဒါအတွက်ကိုကျွန်မပြန်လာပြီးတော့သူတို့ရဲ့ဥစ္စာတွေအားလုံးကဟိုဒီအရင်ပဲအရေးကြီးပါတယ်နောက်ပြီးတော့တန်ဖိုးရှိပါတယ် and ဒီအခုအချိန်မှာပေါ့နော်မြန်မာနိုင်ငံတိုးတက်ရေးအတွက်ရှေ့သွားနိုင်ဖို့အတွက်အမျိုးသမီးတွေရဲ့အသံအရန်လိုအပ်နေပါတယ်လို့ကျွန်မပြောချင်တာပါ
ဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့ကာလအတွင်းမြန်မာအပါအဝင်နိုင်ငံတကာကစစ်ဖက်အရာရှိတွေကိုအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာနှစ်အတန်ကြာခေါင်းဆောင်မှုတင်နန်းတွေကိုပို့ချပေးခဲ့သူလည်းဖြစ်ပါတယ်သူတင်ကြားပို့ချပေးလိုက်တဲ့မြန်မာကျောင်းသားတွေကတက္ကသိုလ်မှာဆရာတွေဖြစ်လာကြသူတွေရှိလာပြီးအဲ့ဒီဆရာတွေက Gender Studies ကျားမအခွင့်အရေးနဲ့ဆိုင်တဲ့ဘာသာရပ်ကိုမြန်မာနိုင်ငံမှာတဖြည်းဖြည်းတင်ကြားလာနေကြတာကိုတွေ့ရတဲ့အတွက်ဝမ်းသာမိကြောင်းဒေါက်တာမီမီဝင်းဘတ်ကပြောပါတယ်။ကျောင်းသင်ခန်းစာတွေထဲမှာအမျိုးသမီးတွေရဲ့ဆွမ်းဆောင်ရည်ကိုမြင့်တင်ပေးမဲ့သင်ခန်းစာတွေထက်တင်ပေးနိုင်ရင်ကောင်းမယ်လို့ယူဆကြောင်းဒဂုံတက္ကသိုလ်ရှေးဟောင်းသုတေသနဌာနမှာအချိန်မှန်ကြူတာဖြစ်တာဝန်ထမ်းဆောင်နေတဲ့မှတ်နင်းကေတရာဇော်ကပြောပါတယ်။
တန်းဆောင်စာတွေမှာဒီလိုတင်မယ်ဆိုတာတော့ကောင်းပါတယ်ဒီအမျိုးသမီးစွမ်းဆောင်ရည်ဘယ်လိုလဲခုနကပြောသလိုကာချာလူတွေကမြန်မာနိုင်ငံမှာလူမင်းကလေးများဆိုတာကာချာနဲ့ပြီးနေကြတာတွေပေါ့နော်လူမလုပ်ရဲမပြောရဲမဆိုရဲတွေရှေ့ထွက်ဖို့မရဲဘူးဖြစ်နေတာဆိုတော့ဒီလိုမျိုးဒီလိုပွဲလေးတွေလုပ်ပေးခြင်းအဖြစ်ဒီဟိုပို့ပြီးတော့စိတ်ဓာတ်ခွန်အားတွေရလာတယ်ပေါ့ပို့ပြီးတော့ဒီလိုလုပ်လို့ရပါလားဒီလိုမျိုးလုပ်နိုင်တယ်လုပ်လို့ရတယ်ဟုတ်ပြီလားစိတ်ဓာတ်တွေမြင့်တင်လာပေါ့နော်ဆိုတော့ဒီလိုဒီအတန်းပညာတွေမှာဒီလိုမျိုးနေနဲ့ subject တစ်ခုနေနဲ့ပါမယ်ဆိုလို့ရှိရင်လည်းကောင်းပါတယ်လို့မှတ်ချက်ပေးချင်ပါတယ်ဟုတ်ကဲ့
မျိုးဆက်တဲ့အမျိုးသမီးတွေအနေနဲ့ကိုလက်လက်မမီနိုင်တဲ့ခေါင်းဆောင်ကိုအားကျနေကြမယ်အစားကိုလက်လက်မီတဲ့အရာကနေစတင်လှုပ်ဆောင်ခြင်းအပြင်ကိုတူဦးချင်းစီရဲ့ခေါင်းဆောင်မှုအရေးချင်းကိုမြင့်တင်လို့ရနိုင်ကြောင်းရှီဟောင်းသူတေသနဘာသာရနောက်ဆုံးနှစ်ကျောင်းသူမှန်နန်းအီအီခိုင်ကပြောပါတယ်
အရင်ဆုံးဆရာမရုပ်အရင်ကျေးဇူးတင်ပါတယ်အခုလို့တင်တဲ့ဒီပြီးသွားတဲ့အချိန်မှာပေါ့နော်အရင်ယုံကြည်ချက်ရှိလာတယ်ကိုကိုကိုလေ confidence ရှိလာအရင်တော့ဆို public speaking နဲ့အဆအရင်ကြောက်တယ်ပေါ့နော်ပြောရှင်ညီမမျိုးသမီးရင်းနေတဲ့ဒေါ်ဆန်းစုကြည်ကိုအားကြလို့ရတယ်ဒါပေမဲ့သူ့အပဲအားကြပြီးရရမနေသေးဘူးကိုကိုရာကဒီပေါ့နော်ကိုလက်တလမ်းမှာရှိတဲ့အရာတွေကိုနည်းစပြီးလှုပ်တင်တယ်ပေါ့နော်ကိုက leader ကောင်းတစ်ယောက်လည်းဖြစ်လာနိုင်တယ် supporter ကောင်းလည်းတစ်ယောက်လည်းဖြစ်လာနိုင်တယ
်လက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့ငြိမ်းချမ်းရေးဆွေးနွေးမှုဒီမိုကရေစီပြုပြင်ပြောင်းလဲရေးတနင်္ဂနွေလုံးနဲ့ဆိုင်တဲ့ဥပဒေတွေလွတ်တော်အတွင်းရေးဆွဲပြဋ္ဌာန်းမှုစတဲ့လုပ်ငန်းစဉ်အသီးသီးမှာမျိုးသမီးတို့ရဲ့ပါဝင်မှုအနည်းဆုံး30ရာခိုင်နှုန်းရှိတယ်လို့သုတေသနစစ်တမ်းတွေမှာဖော်ပြပါတယ်ဒါပေမဲ့အဲ့ဒီကဏ္ဍအသီးသီးမှာလက်ရှိအမျိုးသမီးပါဝင်မှုနှုန်းဟာ10ရာခိုင်နှုန်းတည်းမကျော်လွန်ဘူးလို့ဆိုပါတယ်။ဒါကြောင့်လဲဒေါက်တာမီမီဝင်းပတ်အပါအဝင်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်ရေးအတွက်ဟောပြောလှုံ့ဆော်ပေးနေကြတာဖြစ်ပါတယ်။ဒီကနေ့ဟောပြောပွဲကိုလာနာထောင်ကြားတဲ့အကြောင်းသူအကြောင်းသားတွေကလက်ရှိရှိနေတဲ့စံတန်ဖိုးကန့်သက်ချက်တွေကိုထိုးဖောက်ကျော်လွှားပြီးအနာဂတ်ရဲ့ခေါင်းဆောင်ကောင်းတွေဘယ်နှစ်ယောက်ထွက်ပေါ်လာမလဲဆိုတာကတော့မသိနိုင်သေးပါဘူး။ဒါပေမဲ့အနာဂတ်မှာအမျိုးသမီးခေါင်းဆောင်ကောင်းတွေများများပေါ်ထွက်လာဖို့အတွက်ဆိုရင်အခုလိုပညာပေးဟောပြောပွဲတွေဟာအရေးပါတဲ့ခြေလှမ်းအစပဲဖြစ်ပါတယ်ခင်ဗျာ
ဟောပြောပွဲမှာကိုရိုင်းသွားပြီးတော့တည်င်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကရင်ပြည်နယ်လူမှုရေးဝန်ကြီးဟောင်းကွယ်လွန်တဲ့အကြောင်းတည်င်းလွှာကိုနားဆင်ရပါမယ်ကရင်ပြည်နယ်အစိုးရလူမှုရေးဝန်ကြီးဟောင်းဒေါက်တာတင်ဝင်းကျော်ဟာလှိုင်းပွဲမြို့နယ်ရှေကွန်းကျေးရွာကနေအိမ်မှာအင်္ဂါနေ့ညနေပိုင်းကကွယ်လွန်သွားပါတယ်။ဒေါက်တာတင်ဝင်းကျော်ဟာကျန်းမာရေးကြောင့်ဒီနှစ်ဇွန်လမှာလူမှုရေးဝန်ကြီးအဖြစ်ကနေအနားယူခဲ့တာပါ။ဒီကြောင့်ပြည်ဆောင်ကတော့ VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒေါက်တာတင်ဝင်းကျော်ကဦးချိုဟာ2015ရွေးကောက်ပွဲမှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်အမှတ်1မဲဆန္ဒနယ်ကနေပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်တင်မြှောက်ခံရသူဖြစ်ပါတယ်။ဒီလိုရွေးကောက်ခံရပြီးတဲ့နောက်မှာကရင်ပြည်နယ်အစိုးရအဖွဲ့မှလူမှုရေးဝန်ကြီးဖြစ်လာခဲ့ပြီးတာဝန်ထမ်းဆောင်နေစဉ်အစာအိမ်ဦးလန်းချောင်းကင်ဆာရောဂါခံစားရတာကြောင့်ဒီနှစ်ဇွန်လမှာဝန်ကြီးတာဝန်ကအနားယူခွင့်ပေးခဲ့တာဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အကြောင်းကိုမကွယ်လွန်မီဆေးရုံကိုပို့ဆောင်ခဲ့တဲ့ရွှေခွန်းရွာမြစ်တာလူမှုကူညီရေးအသင်းရဲ့ဥက္ကဋ္ဌဦးကျော်လွင်မိုးကအခုလိုပြောပါတယ်
။သူကဘယ်ဘက်လက်ကပြေးပြန်ကျော်သူတက်တီနဲ့ထိုးပြီးတော့ဖြတ်လိုက်။အဲ့လိုအဲ့ဒါဘာမှမရှိအနားမှာဆေးရမိမလည်းလောဘကြံသွားတယ်လေ။နာမမလို့အမကြီးပြည့်တဲ့ချိန်ရတယ်နောက်ကြတယ်သူလွန်နေတယ်သူလက်မှာဆိုရင်လည်းသေးတော့မှ6နေခြေပေါ်ဆေးရုံပို့တယ်ဒါပေမဲ့အချိန်ကမကောင်းတော့ပါဘာမှမရှိတော့အဲသူ့ကိုသူပဲဖြည့်ပြင်သွားဟုတ
်ရွှေခွန်းရဲစခန်းကတာဝန်ကျရဲရရှိကတော့
ညီရ620လောက်ဆေးရုံရောက်ဆုံးပါပါသူကဆိုကျန်းမာရေးမကောင်းတဲ့လူဖြစ်တယ်ကျန်းမာရေးမကောင်းတဲ့သူကသူစိတ်ကြရောပါသူကဆရာဝန်ဆိုတော့သူရဲ့အသေးလံကျော်ကိုသူရဲ့လက်ကလက်ကောက်ကသူရဲ့ကျော်သူ့ကိုကျောင်းသုံးကကြီးနဲ့ဖုတ်ဖြတ်ပြီးတော့သူကဒီဒေထွက်လုံးရဲ့ဒီရဲ့တဘောလို့တင်းမှုတကယ်တင်းမှုတကယ်ဒီသူ့သူ့ကိုသူစိတ်ဆိုင်လုံးလုံးမှုကိုဒီတင်းမှုတကယ်ဆောင်မြေဆောင်ဆောင်ဆောင်ရဲ့စကူနဲ့အမှုပေါ်ပြီးအသေးလေးရှိရဲ့
ရွှေကွန်းဒေတာကန်တူဖြစ်တဲ့စောတာတူကဒေါက်တာတင်ဝင်းကျော်ကွယ်လွန်သွားတဲ့အတွက်သူတို့ဒေတာနစ်နာရကြောင်းအခုလိုပြောပါတယ
်အတူကတော့ဒီဟိုဟာပေါ့ပညာရေးကျမ်းမာရေးလူကိုရေးကန်တဲ့လူပေါ့သူလှုပ်တဲ့သတန်းတွင်းမှာတော့သူလှုပ်တယ်ကတော့သူအချင်းကြီးတွေလှုပ်ခဲ့တာကြီးပါပဲပထမတစ်နှစ်မှာဆိုကျွန်တော်တို့ကူလာတန်းကောင်းနေပြီးကထားပြီးတော့သွားရီမှာလှုပ်တာရှိတယ်နောက်အဲ့ဒီကျမ်းမာရေးဌာနကြီးလှုပ်တာရှိတယ်နောက်ဟိုအဲ့ဟိုဒုက္ခတွေကြီးနေရပြန်လာတော့ဘာလို့အဲ့ဒါမျိုးတွေလည်းလှုပ်တာတော့ရှိအဲ့လိုနာမည်ပြတ်ပါတော့မရှိပါဘူးလိုင်းမွေးမျိုးနဲ့တော့ပြင်လာတာပေါ့အဲ့ခြေခေါ်မှာကျတော့အဲ့လိုပေါ့ဒီသေယုံနေအချင်းချင်းလာလို့အမမူလာတန်းကျောင်းနေနောက်လမ်းနေပါတွေကတူတူလက်ထက်မှာဟိုအမခြေရွာချင်းဆက်လမ်းနေပါတွေအဲ့လိုဖြစ်လာတော့အဲ့အဓိကတော့တူရွှေခိုးနယ်အတွက်နင့်နာတာပေါ့
ကရင်လက်နက်ကင်အဖွဲ့စည်းတွေအပြစ်ခတ်ရက်စဲပြီးချိန်မှာအဖွဲ့ရင်းကဆယ်တန်းအောင်ကျောင်းသားကျောင်းသူတွေကိုတူနာပြုတ်တင်တန်းတယောက်တင်ကြားနိုင်ရေးအတွက်လည်းအထောက်ပံ့ပေးခဲ့ကြောင်းကရင်လက်နက်ကင်အဖွဲ့စည်းတွေနဲ့နီးစပ်သူကပြောပါတယ်ဒေါက်တာတင်ဝင်းကျော်ဟာကွယ်လွန်သွားချိန်မှာအသက်58နှစ်ရှိပြီဖြစ်ပြီးဇနီးတယ်နဲ့အတူတားတယောက်သမီးတယောက်ကြံရစ်ခဲ့ပါတယ်။သူ့ရဲ့ဇာပနကိုတော့ကြာသာရင်းနေ့မှာရွှေခွန်းမှာပဲကျင်းပပြုလုပ်မှာဖြစ်ပါတယ်
။ကိုမိုးစောပါရှင်။အခုတစ်ဆက်တည်းမှာပဲနားဆင်ရမယ့်သတင်းလွှမ်းမှာတော့ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်မင်းနာကျေးရွာအုပ်စုအမှတ်လေးကတည်တည်ချံတွင်းမှာအလုလုကင်နေတဲ့မြန်မာမိသားတစုအသက်ခံထားရတာကိုတွေ့ရှိရတဲ့အကြောင်းနဲ့
လူသက်မှုနဲ့တန်တရားရှိတဲ့မြန်မာနိုင်ငံသားချမ်းလူသားတဦးကိုလိုက်ပြီးရှာဖွေနေကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းပြည်စုံကိုတော့ထိုင်းချီဆိုင် VUE မြန်မာပိုင်းသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်မေနာချေရွာအုပ်စုအမှတ်၄ကတက်တီးချံအတွင်းအလုလုကင်နေတဲ့မိသားတစုဟာသူတို့ပိုင်ပစ္စည်းတွေလူရက်ခံရပြီးရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့တေဆုံးနေတာကိုထိုင်းအာဏာပိုင်တွေကအောက်တိုဘာလ22ရက်နေ့မှာတွေ့ရှိခဲ့ပါတယ်။သူတို့ရဲ့ချမ်ပိုင်ရှင်ကတေဆုံးသူမိသားစုတတိချံတဲမှာအလို့မစင်းတာကြောင့်သူတို့နေထိုင်ရာနေရာကိုလာကြည့်တဲ့အခါမှာတကားပိတ်ထားတဲ့နေရင်အတွင်းမှာမိသားတစုလုံးတေဆုံးနေတာတွေ့ရပြီးသုံးစုလုံးရဲ့ကိုယ်ခန္ဓာတွေမှာတော့ရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့တေဆုံးနေကြတာဖြစ်တယ်ဆိုပြီးရဲကိုအကြောင်းကြားခဲ့တာပါချင်းတော်ရဲမှုနိုင်ဝတ်နီချိုင်းကတော့အခုလိုပြောသွားပါတယ
်ဟုတ်ဆောင်ပါလားဟုတ်ဆောင်ပါဝါသူတို့ကောင်းဆိုတော့မတားမညာမတား
မြမမိသားစုဝင်၃ဦးတေဆုံးမှုနဲ့ပတ်သက်ပြီးတက်သွားသူတရားခံတွေဟာတေဆုံးသူတွေရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုလူရက်ပြီးတက်ဖြတ်သွားတယ်လို့ဆိုပါရယ်လူသက်သမားတွေဟာခြုံထက်တဲ့အရာတွေနဲ့ထိုးတာရိုက်နှက်မှုတွေလုပ်ခဲ့ပြီးဒီလူသက်မှုကို2ဦးထက်ပိုပြီးအုပ်စုလိုက်ကျူးလွန်တာဖြစ်ကြောင်းထုတ်ပေါ်ပြောဆိုသွားပါရယ်မြမမိသားစုကိုတက်ဖြတ်ခဲ့တဲ့တရားခံတွေကိုဖမ်းမိနိုင်ဖို့စုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပြီးလူသက်မှုနဲ့တန်တရားရှိနေတဲ့မြန်မာနိုင်ငံသားချမ်းလူသားတဦးကိုလည်းလိုက်လံရှာဖွေမှုတွေလုပ်နေကြောင်းအောက်တိုဘာလ23ရက်နေ့မှာထုတ်ပေါ်ပြောဆိုသွားပါရယ်တေဆုံးသူမိသားစုထံကနေရွှေငွေလက်ဝတ်ရတနာတွေနဲ့ထိုင်းဖက်ငွေ6,000ကိုလူသက်မှုကျူးလွန်သူတွေကယူဆောင်သွားတယ်လို့လည်းရဲမှုကထုတ်ဖော်ပြောဆိုခဲ့ပါတယ်။အလားတူမြန်မာနိုင်ငံသားတွေအသက်ခံရမှုတွေကရှိနေတာပါ။မိသားစုလိုက်တက်ခံရတာမျိုးတွေလည်းရှိသလိုတဦးချင်းအသက်ခံရမှုတွေကလည်းရှိနေတာပါ။များသောအားဖြင့်တက်ဖြတ်သူတွေဟာအတွင်းသည့်မြန်မာနိုင်ငံသားတွေပဲဖြစ်တာများတယ်ဆိုပြီးအလုံသမားရေးလုပ်နေသူတဦးကပြောပြပါတယ်
။အတွင်းသည့်လက်တီတွေပါအမရှိငွေရှိတယ်စီးရဲစီးစီးတကယ်ကျောင်းပေါင်းနေတယ်ကဒီလိုမျိုးအိတ်ကျော်မျိုးစီးရဲကမှတိုက်ပြီးတော့မိသားစုလိုက်တက်တာတို့ယောက်ချင်းတက်ခံတာတို့လူရမှုမကြခဏဖြစ်တယ်ဖြစ်တဲ့အခါကျတော့ထိုင်းနိုင်ငံတွင်မှဆိုလို့ရှိရင်တော့ထိုင်းမှာကတော့နေရာရအောင်လိုက်ခံတယ်ဗမာဘက်ကိုထွက်ပြေးသွားတဲ့အခါကျတော့ဆိုရင်တော့ဟိုမိဖို့ဆိုတာတော့တောင်းမလို့ဗမာဘက်ကလည်းတောင်းတာဒီကိစ္စတွေတိတ်မလုပ်ဘူ
းပြီးခဲ့တဲ့နှစ်ကတော့မဲဆောက်မြို့မှာမိသားစုဝင်၄ဦးကိုရဲရဲဆက်ဆက်တက်ဖြတ်သွားတဲ့မြန်မာနိုင်ငံသား၂ဦးကိုတော့မြန်မာနိုင်ငံဘက်ကဖမ်းဆီးပေးခဲ့ပြီးမြန်မာဘက်မှာပဲတရားစီရင်ခဲ့ပါတယ်။အခုချင်းမိုင်မှာတည်ဆုံးခဲ့တဲ့ရွှေပြောင်းအလို့သမားမိသားစုကတော့နိုင်ချမ်းသာနဲ့သူ့ရဲ့ဇနီးနမ်အွန်တမီနမ်ခန့်လို့ဖြစ်ပြီးသူတို့အလို့လောက်ကင်နေကြတဲ့စိုက်ပျိုးရေးခြံအနီးကသူတို့နေအိမ်မှာအသက်ခံရတာဖြစ်ပြီးတွေ့ရှိချိန်မှာတည်ဆုံးနေတာဟာတရဲကျော်ကြပြီဖြစ်ကြောင်းချင်းတောင်ရဲမှုကပြောဆိုသွားပါတယ်။အသက်ခံရတဲ့မြန်မာနိုင်ငံသားမိသားစုဟာထိုင်းနိုင်ငံမှာလာရောက်လုပ်လုပ်ကိုင်နေကြတာနှစ်နှစ်ခန့်ရှိပြီဖြစ်ပါတယ်။ထိုင်းမြောက်ပိုင်းမှာတော့မြန်မာနိုင်ငံသားရှမ်းမျိုးနွယ်စုတွေအများဆုံးနေထိုင်လုပ်လုပ်ကိုင်နေကြတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးကြပါမယ်။ Syria နိုင်ငံမြောက်ပိုင်းမှာ American တပ်ဖွဲ့ဝင်တွေရှိသည်ဖြစ်စီမရှိသည်ဖြစ်စီတူရကီကတော့အဲ့ဒီဒေသကကတ်တပ်ဖွဲ့ဝင်တွေကိုဝင်တိုက်ဖို့ဆုံးဖြတ်ပြီးသားဖြစ်နေတဲ့အကြောင်းစီးရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျိမ်းစ်ဂျက်ဖရီကပြောပါတယ်စီးရီးယားမြောက်ပိုင်းကယာယီအပြစ်ခတ်ရစဲရေးအတီးဖြစ်အောင်ကြိုးပမ်းနေတဲ့ကာလအတွင်းမှာကတ်တပ်ဖွဲ့တွေဦးဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ် USDF နဲ့အတူအမေရိကန်တပ်ဖွဲ့တချို့လည်းဆက်ရှိနေပါတယ်လို့မစ္စတာဂျက်ဖရီကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှာအင်္ဂါနေ့ကထွက်ဆိုသွားပါတယ်အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းသွားတဲ့စီးရီးယားမြောက်ပိုင်းကိုအီရန်ရုရှားနဲ့စီးရီးယားအစိုးရတပ်တွေဝင်ရောက်လာတဲ့လူရဲ့အပေါ်မှာလည်းအမေရိကန်လွှတ်တော်အမတ်တွေကစိုးရိမ်နေပါတယ်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြပေးပါရှင်
Syria Turkey နိုင်ငံနယ်စပ်ကကတ်တပ်ဖွဲ့တွေကိုလုံးဝဖယ်ရှားရှင်းလင်းပြီးအဲ့ဒီနယ်စပ်တလျှောက်လုံးကိုအတူထိန်းချုပ်ဖို့ရုရှားနဲ့တူရကီတပ်ဖွဲ့တွေအင်္ဂါနေ့ကသဘောတူညီမှုရခဲ့ကြပါတယ်။အဲ့ဒီသဘောတူညီမှုထဲမှာတော့တူရကီတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေမပါပါဘူး။တူရကီသမ္မတရာစစ်တယိပ်အာရဝန်ကအခုလိုပြောပါတယ
်။နယ်စပ်ဖြတ်ပြီးကျမ်းပတ်သမားတွေစိတ်ဝင်မလာအောင်နှစ်နိုင်ငံစလုံးကြိုတင်ကာကွယ်သွားကြမယ်အပြင်သဘောတူညီထားတဲ့အတိုင်းအကဲဖြတ်ဆောင်ရွက်မှုတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားကြမှာပါ။
နယူးဂျာစီပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့ဘ်မန်နန်ဒက်စ်ကရုရှားနဲ့အပေးအယူလုပ်ခဲ့တဲ့နေတိုးတပ်ဖွဲ့အပေါ်အခုလိုဝေဖန်ပြောဆိုခဲ့ပါတယ်
။ If there is any doubt before Erdogan's intentions
တူရကီသမ္မတအာဒိုဝါရဲ့မူလယူမန်ချက်တွေကရှင်းပါတယ်။အမေရိကန်ပြည်တော်စုအပြင်နေတိုးမှမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မယ်။နယ်စပ်ဒေသတည်ငြိမ်လုံခြုံရေးနဲ့အားစစ်ဆွံ့ရောက်ဂျမ်းဖက်သမားတွေကိုတိုက်ခိုက်ဖို့ဆိုတဲ့အချက်တွေကိုကြောင်းပြပြီးစီးရီးယားမြောက်ပိုင်းမှာလူမျိုးစုလိုက်ရှင်းလင်းတုတ်တင်တဲ့စစ်စင်ရေးတွေလုပ်နေတာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမဟာမိတ်ကတ်တပ်ဖွဲ့တွေကိုတူရကီတို့တိုက်ခိုက်မဲ့အရေးအခအကွက်မပေးဘဲမျက်ကွယ်ပြုခဲ့တဲ့ဆိုပြီးအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေကအင်္ဂါနေ့ကြားနာပွဲမှာဆွဆွဲပြောဆိုခဲ့တာပါအမေရိကန်ကတားနေတဲ့အကြာကပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်ဖို့တူရကီမှာအစီအစဉ်ရှိပြီးသားဖြစ်တယ်လို့လဲသံအမတ်ဂျက်ဖရီကကြားနာပွဲမှာအခိုင်အမာထွက်ဆိုသွားခဲ့ပါတယ်
We told Turkey what exactly what happened.
They would not get very far in the offensive and they have not gotten very far. 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 They have not
gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They ဒါပေမဲ့လည်းတမရထရမ့်ရဲ့ဆီးရီးယားမဟာဗျူဟာကိုအောက်လွှတ်တော်ကတရားဝင်ဆန့်ကျင်လိုက်တဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကမဲခွဲရေးကိစ္စမှာ Republican အထက်လွှတ်တော်အမရန်ပေါ်ကဒုတိယအကြိမ်အဖြစ်အင်္ဂါနေ့ကကန့်ကွက်လိုက်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကလည်းအဲ့ဒီဆုံးဖြတ်ချက်ကခိုင်မာမှုသိမရှိဘူးလို့အခုလိုပြောဆိုခဲ့တာပါ။
My own view is that this is a good time.
ကျွန်တော်ရဲ့ကိုယ်ပိုင်အမြင်နဲ့ပြောရရင်တော့ဒီချေဟာဆီးရီးယားရှေ့ပိုင်းကိစ္စကိုကြော်ပြီးတော့ကြည့်ရမယ်ချိန်ကောင်းလို့ထင်ပါတယ်။နောက်ပြီးတော့ဒေသအတွင်းမှာရှိတဲ့ ISIS အကြမ်းဖက်သမားတွေခေါင်းဆောင်လာစီခဲ့တဲ့တမန်အိုဘားမားလက်ထက်အီရတ်ကနေအမေရိကန်တပ်တွေပြန်ရုပ်လိုက်တဲ့မှောက်ရွံ့တဲ့လူရက်လိုပဲအာဖဂန်ကနေပြီးတော့အမေရိကန်တပ်တွေပြန်ရုပ်တာမသင့်တော်ဘူးဆိုတာပြောရမယ်ချိန်မှာ
တမန်ထရမ့်အစိုးရအဖွဲ့ကတော့ဆီးရီးယားကရေနံလှုပ်ကွက်တွေ IS နဲ့အခြားအကြမ်းဖက်အုပ်စုတွေရဲ့လက်ထက်ရောက်မသွားအောင်လို့အမေရိကန်တပ်ဖွဲ့ဝင်တချို့အဲ့ဒီမှာဆက်ပြီးရှိနေအောင်မယ်လို့ပြောပါတယ်ရှင
်နန်းလောင်ပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းတွေသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ကျမတို့အခုထုတ်လွှင့်နေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOE ရဲ့ Internet Website လိပ်စာ burmese.voenews.com ကနေလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လူကပြောပြပေးပါမယ်ရှင
်စီးပွားနိုင်ငံမြောက်ပိုင်းကမချတဲ့ရေနှုန်းကပဲပြန်လည်ဆက်ကွာလာတဲ့အမေရိကန်တပ်ဖွဲ့တွေအီရတ်နိုင်ငံကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်ကာဝေးဝန်ကြီးမတ်ကက်စပါဒီကနေ့ပကရက်မြို့ကိုရုတ်တရက်ရောက်လာပါတယ်အမေရိကန်တပ်ဖွဲ့ဝင်9000လောက်ရှိနေတဲ့အီရတ်နိုင်ငံရဲ့အနောက်ပိုင်းဒေသကိုအမေရိကန်တပ်ဖွဲ့ဝင်900လောက်ထပ်မံရောက်ရှိလာခဲ့ကြတာပါအမေရိကန်ဒုသမဟောင်းဂျိုးဘိုင်ဒန်တို့တားပါနဲ့ဒီမိုကရက်ပါတီကိုစုံစမ်းစစ်ဆေးဖို့လူ့စိတ်ရှင်ကြားကြေညာမှသာယူကရိန်းနိုင်ငံကိုစီးရီးအကူအညီပေးဖို့သမ္မတအိမ်ပြည်တော်ကညွှန်ကြားခဲ့တဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာယာယီသမ္မတကြီးကပြောဆိုလိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွှတ်တော်မှာမနေ့တုန်းကတကပိတ်ကျန်းနာစစ်ဆေးရမှာတမ္မတ်ကြီးဝီလျံဒေးလာရဲ့ပြောဆိုချက်ဟာယူကရိန်းနဲ့ပတ်သက်လို့ဘာတစ်ခုမှအပေးယူလို့တာမရှိတဲ့အကြောင်းသမ္မတထရမ့်ရဲ့ပြောဆိုချက်နဲ့တော့ကွဲလွဲနေပါတယ်။ EU ဥရောပသမ္မတနဲ့ဗြိတိန်ဝန်ကြီးချုပ်တို့ရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီချက်ကိုပါလီမန်မှာအတည်ပြုချက်ရဖို့ဆောင်ရွက်မှုတွေကိုရပ်ဆိုင်းထားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြားလိုက်ပြီးတဲ့နောက် EU ခေါင်းဆောင်တွေနဲ့ဗြိတိန်နှုတ်ထွက်ရေးကိုနောက်ဆုတ်ပေးတဲ့အကြောင်းဥရောပကောင်စီဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဆံမျက်နှာတရားရုံးရှိတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုမူအဖြစ်လက်ခံမယ်ကြောင်းဗြိတိန်လွှတ်တော်မှတ်တွေကသဘောတူထားပေမဲ့အမြန်ဆုံးလက်ခံအတည်ပြုဖို့အတွက်ကိုတော့ညှင်းဆန်ထားကြတာပါ။ဟောင်ကောင်မှာလူမှုဆန္ဒပြပွဲကြီးတွေစတင်ဖြစ်ပေါ်လာစေခဲ့တဲ့အငင်းပွားစရာဥပဒေကြောင့်အာဏာပိုင်တွေကတရားဝင်ပြန်လည်ရုပ်သွင်းလိုက်ပါတယ်။ရစမှုကျွလွန်နယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာရေကိုလွှတ်ပြောင်းပေးရေးအဆိုပြုတဲ့ဥပဒေကြောင့်လူမှုအတိုင်းဝိုင်းထဲမှာပြစ်ခတ်တွေဖြစ်ရတာကြောင့်ဒီဥပဒေကြောင့်ဟောင်ကောင်အုပ်ချုပ်ရေးဘက်ကစိုင်းငံ့လိုက်တာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လှုံပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Intel Set 17နဲ့ MediaSet 3 Jururuk ကနေထုတ်လွှင့်ပေးမယ့် VOA နိုင်စင် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.